ရှမ်းပြည်နယ်နဲ့အေရီတိုင်းကကုန်းဝန်ဆောင်မိခင်တဲ့နှစ်နှစ်အောက်ကလေးတွေအာဟာရဖွံ့ဖြိုးဖို့အမေရိကန်ဒေါ်လာတန်100ထောက်ပါမဲ့အစီအစဉ်ကိုကမ္ဘာ့ဘဏ်နဲ့လူမှုဝန်ထမ်းဦးစီးဌာနတို့ဆင်းရဲအကောင့်ထဲပို့နေပြီးလာမယ့်2019နှစ်စာမိုင်းမှာစတင်နိုင်မှုဆောင်ရွက်နေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကုဇော်ထက်ကတင်ပြပေးထားပါတယ်ရှင်။
ကမ္ဘာ့ဘဏ်နဲ့လူမှုဝန်ထမ်းဦးစီးဌာနတို့ဆွေးနွေးအကောင့်တွေဖော်နေရဲ့ကိုဝင်ဆောင်မိခင်နဲ့နှစ်နှစ်ယောက်ကလေးတွေအတွက်ဒေါ်လာတန်း100သုံးစွဲပြီးငွေကြေးထောက်ပံ့မဲ့အာဟာရဖွံ့ဖြိုးရေးအစီအစဉ်ကိုလာမယ့်2019နှစ်စာမိုင်းမှာအကောင့်တွေဖော်နိုင်ဖို့ဆောင်ရွက်နေပါတယ်။အဲဒီစီမံကိန်းကကမ္ဘာ့ဘဏ်ကနေငွေချေးယူရဲ့ပုံစံတစ်မျိုးဖြစ်ပြီးအဲဒီဒေတာတွေမှာရှိရဲ့ကိုဝင်ဆောင်မိခင်တွေကိုဘလောက်ပေးမယ်ဘလို့ပေးမယ်ဆိုတာကိုအဖွဲ့အစည်းနှစ်ခုကြားမှာညှိနှိုင်းနေစေဖြစ်တယ်လို့လူမှုဝန်ထမ်းဦးစီးဌာနညွှန်ကြားမှုဦးကျော်လင်းထင်ကပြောပါတယ
်။ဒီဟာထောက်ပံ့မှုဆိုတာကျွန်တော်ချီးမြှောက်တာပျော်ပြောင်းတဲ့ချီးမြှောက်တာလည်းအပြည့်ရဲ့ပြဿနာမဟုတ်ပါဘူး။ဒီကာလချင်းကိုချင်းလို့တခုပါ။ဒီသူတို့ရဲ့အဟာရအတွက်ယူရပြီးတော့ကျွန်တော်စနစ်တကျအဟာရဖွံ့ဖြိုးရေးအတွက်ယူရပြီးတော့ငွေကြေးထောက်ပံ့တယ်။ပြီးတော့ဒီအဟာရဆိုင်ရာ၊ကျန်းမာရေးဆိုင်ရာဒီကျွန်တော်ဒီအသိပညာပေးတဲ့အစီအစဉ်တွေကတွေ့ပြီးပါသွားမှာပေါ့
။ရှမ်းပြည်နယ်နဲ့အေရဝတီတိုင်းကကိုဝင်ဆောင်မိခင်တွေနဲ့ကလေးတွေရဲ့အဟာရဖွံ့ဖြိုးကိုရည်ရွယ်ပြီးတယောက်ကိုကျပ်1000ဝယ်စီလာတိုင်းထောက်ပံ့ပေးနိုင်အောင်ဆွေးနွေးညှိနှိုင်းနေရလို့ဦးကျော်လင်းထင်ကဆက်ပြောပါတယ
်။ဆွေးနွေးနေတယ်ပေါ့။ဆွေးနွေးနေကြတာဒီ1000ဝယ်ဆိုတဲ့ပတ်စံကကျွန်တော်ဒီလိုချင်တဲ့ရာလတစ်ခုရမလားမရဘူးလားသတ်သဖြင့်တော့အခုဒီရာတွေကလောလောဆယ်မှာတော့ကျွန်တော်ရထားတာက1000ဝယ်လို့ရထားတာပါပဲအားကကျွန်တော်တို့အားလုံးနှစ်ဖက်အားလုံးညှိလို့နိုင်လို့အကုန်လုံးအဆင်ပြေပြီနှစ်ဖက်လုံးသဘောတူတယ်ဆိုတဲ့အခါကျကျွန်တော် 2019 2020 တန်တားကြီးနဲ့မှာကျွန်တော်ဒီဒီအောင်စပြီးတော့ဟိုလုံငန်းကိုစပါမယ်
အစိုးရကချင်းပြည်နယ်ရခိုင်ပြည်နယ်နာဂဒေသကကိုဝင်ဆောင်မိခင်တွေနဲ့ကလေးတွေကိုငွေကြေးထောက်ပံ့တာလှုပ်ဆောင်နေပြီးကမ္ဘာ့ဘဏ်ကပူးပေါင်းပါဝင်ဖို့ဆောင်ရွက်နေရဖြစ်ကြောင်းကမ္ဘာ့ဘဏ်ရဲ့ပြန်ကြားရေးတာဝန်ခံဦးကျော်စိုးလင်းကအခုလိုပြောပါတယ
်ဘုဝနံဦးစီးဌာနအနေပြီးတော့မှာသူတို့လုပ်နေတဲ့လက်ရှိလုပ်နေတဲ့အစီအစဉ်ပဲပေါ့နော်ဒီအစီအစဉ်ကမှဒီကျွန်တော်ကမ္ဘာ့ဘဏ်အနေနဲ့ကမ္ဘာ့ဘဏ်ရဲ့ဒီငွေကြေးထောက်ပံ့မှုနဲ့သူတို့ဆက်ပြီးတိုးချဲ့သွားဖို့ပေါ့ဒီချမ်းပြည်နယ်နဲ့ဒီအရီတိုင်းမှာတိုးချဲ့သွားဖို့ဆိုပြီးတော့မှသာသိနေနေတာပေါ့အစိုးရရဲ့မဟာဗျူဟာထဲမှာလည်းဒါကတခုအနေနဲ့ပါတယ်ဒီလူမှုရေးထောက်ပံ့မှုထောက်ပံ့မှုပေးဖို့ပေါ့နော် social protection ကအဓိကအကဏ္ဍတစ်ခုအနေနဲ့ပါတော့ဒါကိုတို့ကတိုးချဲ့သွားဖို့ရှိတဲ့အခါမှာဒါဟိုလိုအပ်တဲ့ဒီငွေကြေးပံ့ပိုးမှုဤပညာပံ့ပိုးမှုကိုဒါကမ္ဘာ့ဘဏ်ကဖန်ဆီးရနေပြီးတော့မှအကြီးဘုတ်တဲ့အသိဉာဏ်နိုင်တဲ့သဘောပါပဲ
။ကမ္ဘာ့ဘဏ်ကမြန်မာနိုင်ငံရဲ့ဘတ်စုံပြုဝင်ပြောင်းလဲရေးကဏ္ဍတွေမှာပါဝင်ကူညီနေရဖြစ်ပြီးလူမှုဘဝပြု၄နှစ်တာစီမံကိန်းမှာလူဦးရေ9000ကျော်နေထိုင်တဲ့ကျေးရွာပေါင်း1600ကိုပံ့ပိုးပေးခဲ့ပါတယ်။